မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူလိုက်တဲ့ February 1ရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းထားတာခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုရုံးချင်းကိုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးမှာမေလ6ရက်ကျင်းပတဲ့နေ့ကအွန်လိုင်းကနေတက်ဆက်ပြုလုပ်ခဲ့ပါတယ်။ဒီရုံးချင်းဟာကြားလာတဲ့ရုံးချင်းမဟုတ်ဘဲအမှုအတွက်ရုံးကိုတင်ပြเสียရှိတာတွေကိုတင်ပြတဲ့ရုံးချင်းတာဖြစ်တယ်လို့ဥပဒေအကျိုးဆောင်ရှေ့နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်။ဒေါက်ဆန်းစုကြည်နဲ့ NLD ဝန်ကြီး၃ဦးအပါအဝင်ဩစတြေးလျစီးပွားရေးပညာရှင်ရှောင်းတန်တော်တို့ကိုစစ်ကောင်စီကအစိုးရလှည့်ဝှက်ချက်များအဲ့ဥပဒေပုံမှန်31ဂါငင်နဲ့ရန်ကုန်အရှေ့ပိုင်းခရိုင်ရုံးမှာတရားစွဲဆိုထားတာဖြစ်ပြီးအထိမ့်သိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်တော်အတွက်ရှေ့နေမရှိသေးတဲ့အတွက်ရှေ့နေပါဝါတင်ရတယ်လို့လည်းဦးခင်မောင်စောကပြောပါတယ်။ Video Conferencing ကနေတဆင့်ပြုလုပ်ခဲ့တယ်လို့ဆိုရက်ဒီကြားနာပွဲအတွက်ဒေါက်ဆန်းစုကြည်ရဲ့ရှင့်နေဘက်ကတွားရောက်ခဲ့ပေမဲ့အင်တာနက်ဆက်သွယ်မှုမရှိတဲ့အတွက်သူတို့အနေနဲ့တရားခွင်ကိုအွန်လိုင်းကနေတက်ခွင့်မရခဲ့သလိုဒီကြားနာပွဲကိုတကယ်ပဲအွန်လိုင်းကပြုလုပ်ခဲ့တာလားဒါမှမဟုတ်ဆွဲချက်တင်ခံထားရသူတွေကိုတရားခွင်မှာတွားစစ်တာလားဆိုတာကိုတည်တည်ချာချာကွက်ကွက်ပြပြမသိခဲ့ရကြောင်းနဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ရှင့်နေရဘက်ကရှောက်ထားခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့လည်းပြောပါတယ်အခုချိန်ထိဒေါက်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့တခြားဖမ်းဆီးထားတဲ့ NLD ထိတ်တန်းခေါင်းဆောင်တချို့ကိုစစ်ကောင်စီကအချင်းချင်းရုံးထုတ်ဆစ်ဆီးခဲ့တဲ့ဆိုပေမဲ့တရားခွင်မှာရှိနေတဲ့အနေနဲ့တွေ့ခွင့်မရသလိုဆွဲချက်တင်ထားတဲ့အမှုတွေအတွက်တကယ်ကြမ်းတာဆစ်ဆီးမှုတွေတချိန်မှပြုတ်လုံနိုင်ခြင်းမရှိသေးဘဲရုံးချင်းတွေပြောင်းပြီးချိန်တာသာရှိနေပါသေးတယ်